အင်ဒိုနီးရှားဟာတရုတ်နိုင်ငံနဲ့ရေပိုင်နဲ့ပြဿနာရှိနေပေမဲ့သမ္မတဂျိုကိုဝီဒိုဒိုကတော့ရွေးကောက်ပွဲနိုင်ပြီးတဲ့နောက်တရုတ်အပေါ်ပျော်ပြောင်းတဲ့သဘောထားရှိလာလိမ့်မယ်လို့မျှော်လင့်ရပါတယ်။တစ်ဖက်မှာစီးပွားရေးအရာအဆင်ပြေအောင်လှုပ်ဆောင်ပြီးအခြားတစ်ဖက်မှာတော့တရုတ်သဘောတွေကိုသူတို့ဒီရေပိုင်နက်ကမောင်းထုတ်မယ်ဆိုတော့ဒီမူဝါဒဟာလက်တွေ့ဖြစ်နိုင်ပါမလား။ VOA သတင်းတောက်Ralph Jennings တိုက်ပီကပေးပို့ထားတာကိုဥကြော်စံသားကဆက်ပြီးပြောပြမှာပါရှင်
။အာရှတရဲ့တတိယအကြီးဆုံးနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံခေါင်းဆောင်ဟာနိုင်ငံရာရေးထက်ပြည်တွင်းရေးကိစ္စတွေကသာဦးစားပေးလာခဲ့တာပါ။အခုအခါသမ္မတဂျိုကိုဝီဟာတရုတ်နိုင်ငံရဲ့ဒေါ်လာ1 trillion သန်းပေါင်းတသန်းကျော်တန်ဖိုးရှိတဲ့ Belt and Road ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းကိုလက်သင့်ခံနိုင်တယ်လို့ကြွညင်သူတွေကသုံးသပ်နေကြပါတယ်။၆နှစ်ကြာဒီစီမံကိန်းဟာအာရှဥရောပတဖွန်အခြေခံအဆောက်အဦတွေအားတဆင့်ကုန်သွယ်ရေးလမ်းကြောင်းတည်ဆောက်မဲ့စီမံကိန်းဖြစ်ပါတယ်။နတူအကျွန်းစုနာကတရုတ်သင်္ဘောတွေကိုမောင်းထုတ်မှဖြစ်ပေမဲ့ရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်ပြီးစီးရဲရအင်အားကြီးတဲ့တရုတ်နိုင်ငံနဲ့ထိတိုက်ရင်ဆိုင်တာမျိုးကိုအင်ဒိုနီးရှားလုံးဝမဟုတ်ဘူးလို့လည်းကြွညင်သူတွေကတွက်ကြပါတယ်။ဂျိုကိုဝီလို့အတူကောက်ခေါ်ဝေါ်ရတဲ့အင်ဒိုနီးရှားသမ္မတဟာပြီးခဲ့တဲ့ဧပြီ18ရက်နေ့ကမှဒုတိယ၅နှစ်တာအတွက်ထပ်မံအရွေးခံလာရတာပါ။မိုဟန်မလီကာအမေရိကန်အခြေစိုက်အာရှလူညွန်ရေးဆိုင်ရာပါမောက္ခတူဖြစ်ပါတယ်
။မကြာသေးခင်ရွေးကောက်ပွဲတုန်းကဂျိုကိုဝီဟာတရုတ်ထောက်ပံ့တဲ့စီမံကိန်းတွေကိုအရေးမပါသလိုလှုပ်ဖို့အားထုတ်ခဲ့ပေမဲ့လက်ရှိမှာတော့အခြေခံအဆောက်အုံဒီဆောက်ရေးအတွက်တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုဆက်လက်ဆွဲဆောင်ဖို့ရှိနေပါတယ်။တစ်ချိန်တည်းမှာပဲနာတူနာကျွန်းစုတွေစီတရုတ်ဘက်ကထိုးဖောက်လာတာငါးခိုးဖမ်းတာတွေကိုလည်းခိုင်ခိုင်မာမာခုခံပါလိမ့်မယ
်။တည်ငင်တဲ့တရုတ်အင်ဒိုနီးရှားဆက်ဆံရေးဟာအနောက်တိုင်းအင်အားကြီးနိုင်ငံတွေကိုတောင်တရုတ်အငင်းပွားမှုမှာဝင်မဆွတ်စေခြင်းနဲ့တရုတ်အစိုးရရဲ့ရည်မှန်းချက်အတွက်အကျိုးရှိစေနိုင်ပါတယ်။တစ်ဖက်မှာလည်းအင်ဒိုနီးရှားကျွန်းနိုင်ငံရဲ့စီးရဲနံပါတ်တဲ့ဒေသတွေအတွက်အခြေခံအဆောက်အဦတွေဖွံ့ဖြိုးလာနိုင်ပါတယ်။သမ္မတဝီဒိုရိုအနေနဲ့လည်းလမ်းမဲ့၅နှစ်သက်တမ်းမှာရေလမ်းခရီးချက်ထွင်ရေးကိုဆက်လက်လှုပ်ဆောင်မယ်လို့ယူဆရပါတယ်။သူဟာအင်ဒိုနီးရှားကိုအိန္ဒိယနဲ့ပစိဖိတ်သမုဒ္ဒရာနှစ်ခုရဲ့အင်အားကြီးနိုင်ငံဖြစ်စေခြင်းနဲ့လို့ဟိုနိုလူးလူးအစ္စရယ်စင်တာသုတေသနတရားကသုံးသပ်ထားပါတယ်။တရုတ်ကလည်းနတုနာကျွန်းစုကနေတရုတ်ပြည်မှာကြီးအထိစရူယန်မိုင်တိတသမသုံးဆန်းအထိကျပြန့်တဲ့တောင်တရုတ်ပင်လယ်ရေပြင်အများစုကိုသူတို့အပိုင်းလို့ပြောနေကြပါ။နတုနာကျွန်းကိုပိုင်တယ်လို့တော့မပြောပေမဲ့အနီးအနားမှာလာပြီးငါးဖန်းနာတွေလည်းရှိနေတဲ့အတွက်အင်ဒိုနီးရှားကအဲ့ဒီသင်္ဘောတွေကိုမိရှုဖျက်ဆီးခဲ့ပြီးအဲ့ဒီကျွန်းပေါ်မှာ drone လေ့ကျင့်ရေးစခန်းတစ်ခုကိုလည်းဖွင့်လှစ်ထားပါတယ်။အိနာကအငင်းပွားရေပြင်တစ်ပိုက်မှာတရုတ်ဘက်ကသဘာဝတန်ငွေရှာဖွေလူပိမဲ့အင်ဒိုနီးရှားကတော့ဒါကိုနိုင်ငံရေးပြဿနာကြီးကြီးကျယ်ကျယ်လုပ်မနေပဲတရုတ်သင်းပွားတွေကိုတစည်းချင်းပြန်သွားခိုင်းတာပဲလုပ်နေလေတော့တရုတ်တို့အနေနဲ့ပြဿနာရှာဖို့အခက်အခဲတွေ့နေတယ်လို့ Australia New South Wales တက္ကသိုလ်ကဂုဏ်သုဆောင်ပါမခကယ်ဆီယာကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့ပဲ Taiwan Chen Chu တက္ကသိုလ်ကစစ်တမ်းအရှာကြီးရကျွမ်းကျင်သူပါမကတိုင်ဝမ်ဖင်းကလည်းအခုလိုသုံးသပ်ပါတယ
်။ဟုတ်လားစစ်政治的有挑衅啊或者有一些事件出来印尼其实
基本上လုံးစော်ရစားကထိတ်တက်ရင်ဆိုင်တိုးတာမျိုးဖြစ်မလာရင်တော့ဒီကျွန်းတွေနဲ့ပတ်သက်ပြီးအင်ဒိုနီးရှားကဘာမှတုံ့ပြန်လိမ့်မယ်မဟုတ်ပါဘူး။အပြောအလောက်နဲ့သာတုံ့ပြန်ကောင်းပြန်မှာပါ။စီးရေးအရာတုံ့ပြန်မှာမဟုတ်ပါဘူး
။အင်ဒိုနီးရှားဟာတစ်ချိန်လုံးကတရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းကိုသံတရားနဲ့ကြည့်ပြီးပိုပြီးသတိထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းနိုင်ငံတကာနဲ့အမီအခြေခံအဆောက်အဦတည်ဆောက်ရေးကိုမြှင့်တင်မယ်လို့သမ္မတဝီဒိုရိုကဆိုထားပါဗျ။တရုတ်ကလည်းအင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းပေါ်ကမိထားလန်းလို့စီမံကိန်းတွေအတွက်ဒေါ်လာသန်းနဲ့ချီပြီးတော့ကန့်လန့်ထားပြီးဖြစ်ပါတယ်။သမ္မတဝီဒိုရိုရဲ့ညီမှန်းချက်ကိုပါမခကယ်ဆီယာကအခုလိုသုံးသပ်ပါတယ
်။ He wants the ports through the island archipelago to be modernized and the sea lanes become the really major
ဂျိုကဝီအနေနဲ့သူတို့စီကစိတ်ကမ်းတွေကိုခေတ်မီစေချင်ပါတယ်။အဓိကရေချောင်းလမ်းတွေကိုလုံခြုံမှုရှိစေချင်တာပါတရုတ်စီကနောက်ထပ်များများဆဆပုံမရလဲတဝက်တစ်ပြက်ရရင်ကိုသူ့အတွက်အမျက်ပါပဲဒါပေမဲ့အင်ဒိုနီးရှားမှာအခြေခံအားဖြင့်တရုတ်ဆန့်ကျင်ရေးစိတ်ဓာတ်ရှိနေပါတယ
်အင်ဒိုနီးရှားခေါင်းဆောင်အနေနဲ့တရုတ်ပေါ်မီခိုလွန်အားကြည့်ရင်လဲ1960ပြည်လွန်နှုန်းကတရုတ်ဆန့်ကျင်ရေးအဓိကရုံးတွေဖြစ်ပွားခဲ့မှုတွေသူ့နိုင်ငံအဖို့ပြန်လည်ပြီးခံပြင်းစရာဖြစ်မလာရလဲအောင်သတိထားမှလည်းဖြစ်ပါတယ်ခင်ဗျာ